ယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာဒေသကစစ်ကမ်းအဆောက်အဦကိုရုရှားဘက်ကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းမျိုးတော်ခီးစ်ကလည်းဒရုန်းတွေနဲ့ပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းယူကရိန်းအရာရှိတွေကဗုဒ္ဓဟူးနေ့ကပြောပါတယ်။ရုရှားဘက်ကစစ်ကမ်းတွေကောက်ပဲသိမ်းတဲ့တိုးလုံတွေကိုအကြမ်းဖက်တိုက်ခိုက်ပြီးဒါဟာကမ္ဘာစစ်နိုင်ခါဖူလုံရေးကိုရုရှားကထပ်မံချင်းချောက်တိုက်ခိုက်တာလို့အိုဒက်ဆာဒေသအုပ်ချုပ်ရေးမှူးအိုလီခိုင်ဘာကပြောပါတယ်။တိုက်ခိုက်မှုကြောင့်သိမ်းတဲ့တိုးလုံရန်ပစ်ခဲ့ပြီးအစ်မင်းမျိုးကစက်မှုလုပ်ငန်းတွေနဲ့စိတ်ကမ်းအဆောက်အဦမီးလောင်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုတော့မရှိပါဘူး။အခုတိုက်ခိုက်ခဲ့ရတဲ့နေရာဟာယူကရိန်းအတွက်ကောက်ပဲသီးနှံတွေကိုပြင်ပကိုတင်ပို့မဲ့လမ်းကြောင်းတစ်ခုအဖြစ်အဓိကရွေးချယ်ထားတဲ့ရိုမေးနီးယားနိုင်ငံဒဲနျူးမြစ်ကိုဖြတ်မဲ့လမ်းကြောင်းနေရာဖြစ်ပါတယ်။ပင်လယ်နက်ကတစဲသီးနှံတင်ပို့ခွင့်သဘောတူညီချက်ကနေနှုတ်ထွက်ပြီးကြတဲ့ကရုရှားတပ်ဖွဲ့တွေဟာအိုဒက်ဆာဒေသထဲမှာယူကရိန်းရဲ့ကောက်နှံပို့ကုန်အခြေခံအဆောက်အဦတွေကိုအချိန်ချင်းတိုက်ခိုက်နေရလဲဖြစ်ပါတယ်ခင်ဗျာ။